chicken ya so in 1920 pin ne british colony pinya ye snit ko ta ka do chang da re u saung bi tabai mawk san chin khe ja de a thain ma amyo da aung mwe ne phit ba de amyo da aung mwe ne ko a yin nong ga naing ga tawan chain chain te chin ba khe ba me naw pai ma ro a khan na re lou sha mu re chin ma pi lou da a nei la ba de da ha chang da lu nge re ye a khan kan na a nei la lo phit de lo tong da wei phan mu re le shi ba de ko that aung khan ga tadin pe po tha ba de
1920ခုနှစ်ဇာမိုလာပြည်ကျော်ဆယ်နေမှာကိုလိုနီပညာရေးစနစ်ရဲ့တက္ကသိုလ်အုပ်တွေကိုတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတပိတ်မောက်ဆန့်ကျင်ခဲ့ကြသလိုမြမစာမြမစကားကိုအလေးပေးတဲ့မျိုးသားကျောင်းသားတွေပေါ်ပေါက်လာခဲ့တာကြောင့်အဲ့နေ့ကိုနှစ်စဉ်လိုပဲမျိုးသားအောင်ပွဲနေ့အဖြစ်ကိုလိုနီခေတ်ကလေးကစတင်သတ်မှတ်ကျင်းပလာတာဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့မျိုးသားနေ့အဖြစ်ပိုပြီးလူသိများပါတယ်။ဒီနှစ်ပတ်လည်ရောက်တိုင်းမျိုးသားနှင့်ခန္ဓာတွေလှုပ်ရှားမှုတွေကိုမြန်မာနိုင်ငံအဝိုင်းပြုလုပ်ခဲ့ကြပြီးမဲ့နောက်ပိုင်းမှာတော့ရုံးပရဲ့အဖြစ်သာအတိများပြီးအခမ်းအနားလှုပ်ရှားမှုတွေအားနဲ့လာကြပါတယ်။ဒီအခြေအနေကိုကြည့်ရင်ကျောင်းသားလူငယ်တွေရဲ့အခမ်းအနားကိုမြင့်တင်ဖို့လိုအပ်နေတာကိုပြတယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကသုံးသပ်ပါတယ
်။အရင်အစိုးရအဆက်ဆက်လက်ထက်ကိုအခုလက်ရှိအစိုးရလက်ထက်မှာဟောဒီအမျိုးသားနှင့်ပတ်သက်ပြီးတော့ပြည်သူလူထုကြားမှာပေါ့လေ။နုံနုံချာချာတက်တက်ချာချာကျေကျေပြန့်ပြန့်ဆောင်ရွက်နိုင်မှုအပိုင်းအားနေတာဟာကျွန်တော်အများအဖြစ်တော့ဒါဟာဟိုနိုင်ငံကြီးရပေါ့လေလူအချက်တစ်ခုလို့ကျွန်တော်အမြင်နေတကယ်တမ်းပြောမယ်ဆိုရင်တန်းတီဆောင်ရေးနဲ့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးမှာဒီကျောင်းသားတွေလူငယ်တွေရဲ့အခန်းကဏ္ဍကိုဒီတက်ပို့ပြီးတော့မြင့်တင်နိုင်မှုလိုအပ်နေတယ်ဆိုတာကိုပြောပြနေတယ်လို့ဖြစ်တယ်လို့အဲ့လိုတော့မြင်ပါတယ်
မျိုးသားရေးလှုပ်ရှားဆောင်ရွက်မှုအားနည်းနေပြီးမဲ့မျိုးသားရေးစိတ်ဓာတ်ဟာတိုင်းပြည်ပြုပြင်ပြောင်းလဲတည်ဆောက်ရေးမှာအရေးကြီးပြီးမျိုးသားရေးစိတ်ဓာတ်အစိုးရမှုတွေဟာတိုင်းပြည်တည်ဆောက်ရေးကိုအထောက်အကူမပြုနိုင်ဘူးလို့သူကဆက်ပြောပါတယ
်။ကျွန်တော်မြင်တာတော့မျိုးသားရေးစိတ်ဓာတ်အမျိုးသားရေးအကျိုးစီးပွားပေါ့လေ။မျိုးသားရေးစိတ်ဓာတ်အမျိုးသားအကျိုးစီးပွားဆိုတာဟိုနိုင်ငံတိုင်းမှာဟိုအရေးကြီးတယ်လို့မြင်တယ်။ဥပမာဟလာအမေရိကန်အပါအဝင်နောက်နိုင်ငံတွေမှာရောကျွန်တော်တို့ဒီဘက်အရှေ့နိုင်ငံတွေပေါ့လေ။တရုတ်ဂျပန်တောင်ကိုရီးယားအပါအဝင်ကျွန်တော်တို့ဒီအာရှနိုင်ငံတွေမှာရောဒီအမျိုးသားရေးစိတ်ဓာတ်ဆိုတာတော့ဒီတိုင်းပြည်ကိုပြည်ရင်ပြောင်းလဲတဲ့နေရာမှာတိုင်းပြည်ကိုတည်ဆောက်တဲ့နေရာမှာအင်တာမအရေးကြီးတယ်လို့မြင်တယ်ဒါပေမဲ့အချိန်နဲ့တပြိုင်တည်းမဟုတ်ပါရဲ့ဒီအမျိုးသားရေးရပေါ့လေအစွန်းရောက်မှုတွေအလွန်ကျွံဖြစ်မှုတွေဟာနော်ဒီဒီမိုကရေစီပြောင်းလဲနေတိုင်းပြည်တည်ဆောက်ရေးကိုအထောက်အကူမပြုတ်နိုင်ဘူးဆိုတော့အများပြည်သူအနေနဲ့အလေးနဲ့ထားဖို့တိုက်တွန်းတဲ့သဘောလို့တော့ကျွန်တော်ကသုံးသပ်ပါတယ်
။ရှောင်းကိုရ20ပြည်နှစ်ကကျောင်းသားတွေမျိုးသားရေးစိတ်ဓာတ်နဲ့တပိတ်မော်ရာကနေနောက်ပိုင်းမှာလွတ်လပ်ရေးလှုပ်ရှားမှုကြီးဖြစ်လာတဲ့ဒီတိုင်းငံလုံးပူပေါင်းပါဝင်ခဲ့ကြတဲ့တမိုင်းဝင်မျိုးသားနေကိုဒီနောက်ပိုင်းလူငယ်တွေတရှိမှုအားနဲ့လာတာဟာကျောင်းသားလှုပ်ရှားမှုတွေကိုကန့်သတ်ခံရတာအဓိကအကြောင်းရင်းဖြစ်တယ်လို့ဘက္ကရကျောင်းသားကောင်းဆောင်ဟောင်းတူဦးဖြစ်တဲ့ကိုမင်းသွေးတစ်ကပြောပါတယ်။
ဟုတ်ပါဒီနောက်ပိုင်းကာလမှာတော့ကျွန်တော်တို့ကျောင်းသားတွေဒီဘက်ကတည်းကနိုင်ငံသမိုင်းကိုသိတဲ့လူရှားသွားနေဒူးနေမြတ်တည်းသမိုင်းကြောင်းကိုသိတဲ့လူရှားသွားပါတယ်ဒါကြောင့်မို့လို့ကျွန်တော်လှုပ်ရှားမှုမှာပြည့်ရတဲ့အနေနဲ့တော့ပဲဂျူနီယာအနေမှာအမြင်ရှိရပြီးတော့ဒီပုံမှာအလေးနဲ့ထားမှုကြော်နေလာတွေ့ရဒီကျောင်းသားသမဂ္ဂနဲ့ပတ်သက်တာနောက်ကျောင်းသားတွေရဲ့လှုပ်ရှားမှုနဲ့ပတ်သက်တာလူငယ်တွေရဲ့အခန်းကဏ္ဍနိုင်ငံမှာကြောက်ဆုံးနေနောက်ဒီသူတို့ရဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့ဥစ္စာတွေကအနေရှိတယ်လို့အမြင်ခံရအောင်လို့ကန့်သတ်ခံရတာရှိတယ်ဒီဆောင်လုံးနဲ့ပြိမိတာဖြစ်လာတဲ့အတွက်ဒီပေါ်မှာလူမှုပူပေါင်းပါဝင်မှုကျော်နေတာကအခြေခံအကြောင်းရင်းပေါ့ဒါကသူတို့ရဲ့ဟိုကျောင်းသားဒီလူငယ်တွေရဲ့လုပ်ပိုင်ခွင့်သူတို့ရဲ့အခန်းကဏ္ဍကိုနှိမ့်တင်ပေးတာအခန်းကဏ္ဍမပြေပဲတာမင်းပြိပင်ထားတာဒီကအခြေခံအကြောင်းရင်းပါဟုတ်
ဗြိတိသျှပညာရေးစနစ်ရဲ့ University အုပ်ပဒေကိုရန်ကုန်ကောလိပ်ကျောင်းသား12ဦးကစတင်တပိတ်မောက်ဆန္ဒပြရာကနေမြမစာမြမစကားဆိုတဲ့စာပေနဲ့ပညာရေးမှသည်အမျိုးသားရေးစိတ်ဓာတ်ကိုမွေးဖွားပေးနိုင်ခဲ့တယ်လို့ယူဆတာကြောင့်1922ခုနှစ်ရန်ကုန်မှာကျင်းပတဲ့မြမနိုင်ငံလုံးဆိုင်ရာမြမအသင်းချုပ်ကြီး GCBA အစည်းအဝေးကနေဒီကနေ့ကိုမြမနိုင်ငံအမျိုးသားနေ့လို့သတ်မှတ်ဖို့ဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ